ရှားဥက္ကမောင်ဆိုရှင်အခုဒီနေ့ရုံထုတ်တဲ့ writer သတင်းထောက်နှစ်ယောက်ရဲ့အမှုနောက်ဆုံးအခြေအနေလေးသိပြရစေရှင်
။ဟုတ်ကဲ့အမှုနောက်ဆုံးအခြေအနေကတော့ဒီကနေ့အေလိုရီယာသက်တည်နှစ်ယောက်ကိုဖြစ်ပါတယ်။အေလိုရီယာသက်တည်အလုံး25ယောက်ရှိတဲ့အထဲမှာရှီရီယာသက်တည်အစဉ်17နဲ့12ကိုဖြစ်ပါတယ်။နှစ်ယောက်စလုံးကဟိုဟာရက်ွက်အုပ်ချုပ်ရေးမှုနဲ့ယာအိမ်မှုပါ။သူတို့ကဟိုဟာဆွဆွဲခါရတဲ့ကိုဝါလုံးရဲ့အကိုအိမ်ကိုတွားရှာပြီးတော့ပစ္စည်းလေးကိုသိမ်းတဲ့အခါမှာသူတို့ကရှာဖွေသက်တည်နေတယ်ပါလား။
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီနေ့ရုံထုံမှာဒီကိုကျော်စိုးဦးကအနေမကောင်းဖြစ်နေတယ်လို့လည်းသိရတယ်ရှင်ဒီယောဂါကဘယ်လောက်များဆိုးရပါလဲရှင်သူ့ရဲ့ဒီယောဂါအတွက်ကျန်းမာရေးစောင့်ရှောက်မှုများရလားရှင
်ဟုတ်ကဲ့ဒီရုံကြီးမတိုင်ရင်ပေါ့ညာကျွန်တော်တို့ရှင်းနေဦးတန်းစော်အောင်ငါအင်းစိန်တော်မှာကိုကျော်စိုးဦးကိုသွားတွေ့တော့ငါဆိုရင်လည်းမျက်လုံးတွေဝါနေတယ်ဆိုပြီးတော့အဲ့ဒါကိုကျွန်တော်သိလာပါတယ်အဲ့ဒီတော့ကိုကျော်စိုးဦးကိုအကြံပေးခဲ့ပါတယ်ထောင်ချာဝယ်နေပဲပြတ်ကြည့်ပါလို့ပြောတယ်အဲ့တော့ဒီနေ့ကိုကျော်စိုးဦးနဲ့တွေ့တဲ့အခါကျကိုကျော်စိုးဦးကထောင်ချာဝယ်ကယောဂအကြည့်ကြတာမပြောဘူးဒါပေမဲ့တဲရောင်အတဝါလက္ခဏာတချို့ရရှိနေတယ်လို့ပြောပါလေ။သူကျမကြီးကလည်းဟိုသွားနိုင်လာနိုင်တော့ရှိပါပဲ။ဒါပေမဲ့ဟိုနေမကောင်းတဲ့ပုံလေးတော်တော်ပေါ်ပါလေ။အားနေနေမကောင်းတဲ့ပုံပေါ်ပါလေ
။ဟုတ်ကဲ့ရှင်။
အဲ့တော့ဒီတော့အဲ့ writer ကခံနေတာဝင်ကနေရောပေါ့ညာ။ကျွန်တော်ရှိနေကြရောသူအကြံပြလိုက်တာကတော့အင်းတင်ထောက်ပါပဲ။ဆရာဝန်ကိုသွားတွေ့ပါ။နောက်တစ်ခါဆရာဝန်ပြပါ။ဆရာဝန်ကနေပြောမှာဘယ်ဟို refer လုပ်တယ်လဲ။အဲ့ကိုကျော်စိုးကြီးရဲ့ဇနီးကလည်းပဲအဲ့ဒီထောင်ပိုင်ကြီးနဲ့တွေ့ပြီးတော့အတယောက်ကြားအခြေအနေနဲ့တယောက်ကြားကိုဆေးရုံတင်ပေးဖို့သို့မဟုတ်လည်းသက်ဆိုင်ရာ specialist attention လိုလဲဆိုရင်အပြင်ကိုထုတ်ပြီးတော့ဆေးကုသပေးဖို့သူပြောပါလိမ့်မယ်ခင်ဗျာ
။အခုလောလောဆယ်ရောဆရာဝန်ကသူ့ကိုဆေးကုသပေးနေတာ
။လောလောဆယ်
ရှိပါလား။ဟုတ်ကဲ
့။လောလောဆယ်ကကျမရဲ့စောင့်ရှောက်မှုမရသေးဘူး။အပြည့်ဝမရသေးဘူးပေါ့ခင်ဗျာ။ဆရာဝန်နဲ့တော့တွေ့တာပေါ့နော်။ဒါပေမဲ့ဆေးရုံတင်ပြီးတော့တေသေးချာကုသလို့ပါလို့အဲ့လိုဟာမျိုးမရှိဘူးပေါ့ဗျာ။နော်။သွားပြမှာပဲဆရာဝန်ကတွေ့တာပေါ့ဗျာ။
ဟုတ်ကဲ့ရှင်။
ဆေးရုံပြဆိုရင်ပုံထဲလိုက်သွားတာပေါ့နော်
။သူ့အခြေအနေကဒီ specialist နဲ့တွေ့ဖို့ဆေးရုံပြဖို့ဆေးရုံတင်ဖို့လောက်အထိလိုအပ်တယ်လို့ထင်လားဆရာ
။အဲ့ဒါကတော့ဆရာဝန်ကြီးကပြောမလို့တော့မသိဘူးခင်ဗျာ။ကျွန်တော်တို့ကတော့ဒါပို့ရင်းပြောတာလေ။အကျဉ်းသားတရားကိုနေမကောင်းမှုဆိုလို့ရှိရင်ပထမဆုံးပြစ်စင်ဆေးရုံတင်ပေးရမှာပေါ့ဗျာ။နော်။အဲ့ဒါလည်းကြည့်ရ right ရှယ်လေ။အခွင့်အရေးပဲ
။ဟုတ်ကဲ့။
အဲ့လိုယူဆတယ်လေ။ဆေးရုံတင်ပေးလို့ကျွန်တော်တောင်းဆိုမှာပါ
။ခုနကပဲသတင်းတစ်ခုထဲမှာကိုကျော်စိုးဦးရဲ့အမျိုးသမီးကသူ့ခမွန်ဖြစ်တဲ့သူကဒီဖမ်းမခံရခင်ကဘာယောဂဝိဒနာမှခံစားရတာမရှိဘူးလို့ပြောထားတာတွေ့လိုက်ပါလေဆရာအဲ့တော့အခုထောင်ထဲရောက်မှအဖမ်းခံရတဲ့အချိန်မှမှယောဂရတာဆိုတော့ဘယ်လိုမျိုးဖြစ်တာလို့ဆရာသုံးသပ်နိုင်လဲရှင
်ထောင်ရဲ့အချိန်ကြီးမခက်ပါလေခပ်ပြီးမှာပါကျွန်တော်ကလည်းထောင်ကြောင်းကတော့သိနေတာဆိုတော့ထောင်အချိန်ကြီးကလူကောင်းလူတော်မှယောဂတက်ပြီးတော့လွတ်သွားနိုင်တာဟုတ်ဗျာနော်အဲ့တော့အခုသူ့ရဲ့ယောဂကသိချက်လို့ရတာတော့မဟုတ်ဘူးပေါ့ဗျာနော်ကိုကျူရကနော်ပေါ့လေသို့တော့ဒီယောဂါကထောင်ထဲမှာနော်ကျမကြီးနဲ့မညီတဲ့အခြေအနေပုံမှာနေရလို့ဖြစ်သွားနိုင်တာပဲ။ဒါဆိုတော့အသေးရောင်တဝါဆိုတဲ့ယောဂါဆိုတာအဲ့ဒါမျိုးဖြစ်တယ်ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့တော့လောလောဆယ်ဆရာတို့သုံးသပ်မိတဲ့လောက်ပေါ့နော်။ဒီအမှုကနောက်ထပ်ဘလောက်များကြာနိုင်လဲရှင်။ကျမပြောချင်တာကဒီအသေးရောင်တဝါဆိုတာမျိုးကလည်းရေရှည်ဆွဲကုရတဲ့ယောဂါမျိုးဆိုတဲ့အခါကျတော့ဒီလိုတစ်ဖက်ကဆွဲကုရမှာနဲ့ဒီအမှုရဲ့ကြာရှည်နိုင်မှုအနေအထားနဲ့ဘလောက်များဖြစ်နိုင်လဲရှင
်။အမှုကတော့ပုံမှန်အတိုင်းသွားရင်ကိုပဲအခုကတဝက်ပဲရောက်သေးတယ်။ကျေလူရတက်နေက17ယောက်ရှိတယ်။နော်။ဟိုဒီလိုဘက်ကနေပြီးတော့ဥပဒေအရာရှိကကျန်တဲ့အရေးမကြီးတဲ့တက်တွေပြယ်ပေးမယ်ဆိုရင်တောင်မှအခုကတဝက်ပဲရောက်သေးတာ။ပြီးတော့ပြယ်ပေးနဲ့အလားလာလဲအခုတော့မရှိတော့ဘူးကြာ။နော်။ဘာလို့ဆိုတော့ခတ်နေတဲ့အကြောင်းအရာကိုသိတဲ့ရှာဖွေတက်တွေဆိုလို့ရှိတယ်။ရှာဖွေပုံစံမှာတက်တွေ2ယောက်လက်မှတ်ထိုးရတယ်လေ။အဲ2ယောက်စလုံးကိုဆက်တာမရှိသေးဘူး။အဲ့တော့သူကမပယ်ပဲနဲ့သူတို့အတွက်လည်းဇာတိရဲ့ကင်းပေါ့ဗျာ။နော်။ကာဝင်ကင်းအောင်ဆိုအကုန်လုံးဆင့်မယ်ဆိုရင်တော့တရေလူပဲရတဝက်ပဲယူလို့ရတယ်။ဟာကဆူဆွဲခံသူတက်ကဆိုလို့ရှိရင်နောက်ထပ်အဲ့ဒီပမာဏအတိုင်းဆက်သွားမယ်ဆိုရင်တော့ကျွန်တော်ထင်တယ်လေ၄လလောက်လို့ကြာအောင်ပါဗျာ
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီ၄လလောက်ကြာပြီဆိုရင်ရောဆရာသူတို့အတွက်အလားအလာပေါ့နော်အမှုရဲ့အလားအလာကဘယ်လောက်အထိဖြစ်နိုင်လဲရှင
်နောက်ဆုံးအမှုရဲ့အဆုံးပြတ်ကတော့ဘယ်လိုဖြစ်နေကြကျွန်တော်မသိဘူးပေါ့ဗျာနော်ဒါတရားသူရပေါ့ဟိုကလောက်တာဟုတ်ဒါပေမဲ့ကျွန်တော်တို့ကတော့ဆွဆွဲခံရတဲ့လူတွေမှာအပြစ်ရှိကြောင်းအခုအထိပေါ့ဗျာဖြစ်ရှားမတွေ့သေးဘူးလို့ကျွန်တော်ယူဆတယ်ဗျာ
အဲ့တော့
ဥပဒေအတိုင်းသွားရင်တော့ဟိုကျွန်တော်တို့ပေါ်ပေါက်တဲ့အချက်ကြီးတွေဆိုသူတို့တို့ကောင်းနိုင်ပါလားကောင်းနိုင်တယ်ဗျာဥပဒေအတိုင်းသွားရင်ပေါ့ဗျာနော် condition ရှိတယ်နော်ကျွန်တော်တို့ခင်မှာကျွန်တော်နိုင်ငံကအများအား if စာအများအားပါတယ်လေ
ဟုတ်ကဲ့ပါရှင်အဲ့
ဒါခါကျတော့ကျွန်တော်တို့ကအခြေအနေပေါ့ဗျာဥပဒေအတိုင်းသွားရင်ကောင်းနိုင်တယ်ပေါ့ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာ